ရုရှားကသူတို့အစိုးရပိုင်တဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်နိုင်ငံနဲ့အနောက်ဘက်နယ်နိမိတ်ဖြစ်တဲ့နေတိုအဖွဲ့ဝင်နိုင်ငံတွေရဲ့နယ်စပ်မှာထားရှိတော့မှာဖြစ်တယ်လို့ဘယ်လာရုစ်နိုင်ငံဆိုင်ရာရုရှားသံအမကြီးကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ကြောင့်ရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုပြင်းထန်နေချိန်မှာသံအမကြီးဘော်ရစ်ဂိုင်ဇော့ကအခုလိုပြောကြားလိုက်တာပါ။ဘယ်လာရုစ်နိုင်ငံဟာနေတိုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့လက်တဗီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတို့ရဲ့နယ်စပ်မှာကီလိုမီတာ1250ရှိနေတဲ့နယ်စပ်တစ်လျှောက်မှာသူတို့ရဲ့နျူကလ িয়ার လက်နက်တွေကိုထားရှိတော့မှာဖြစ်တယ်လို့ဆိုပါတယ်။ဒီနျူကလ িয়ার လက်နက်တွေထားရှိရေးအတွက်လိုအပ်တဲ့တိဆောက်ရေးလုပ်ငန်းတွေကိုဇူလိုင်1ရက်နေ့အပြီးလောက်သွားမယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကပြောထားသလိုဘယ်လာရုစစ်လေရင်တွေနျူကလ িয়ার လက်နက်သဲဆောင်နိုင်တဲ့အဆင့်အောင်ကူညီလှုပ်ဆောင်ပေးမယ်လို့လည်းဆိုထားပါတယ်။ရုရှားနဲ့ဘယ်လာရုစ်တို့ဟာစီးပွားရေးနိုင်ငံရေးစီးရေးအရနီနီကာကပူပေါင်းဆောင်ရွက်ရေးသဘောတူညီထားကြပြီးဘယ်လာရုစ်နယ်မြေမှာရုရှားရဲ့စစ်မြေပြင်သုံးတိုက်ပွဲဝင်တပ်ဖွဲ့တွေနဲ့လက်နက်တွေကိုလည်းထားရှိနေစေဖြစ်ပါတယ်